ပြီးခဲ့တဲ့ဩဂတ်လ6ရက်နေ့ကဒေါင်ဆန်းစုကြည်နဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တွေတွေ့ဆုံပြီးအခုကြေညာချက်ကိုထုတ်ပြန်တာလို့လည်းသိရပါတယ်။ NLD ကနိုင်ငံကဦးတင်ဦးကအရင်ကတည်းက88နဲ့ NLD ဟာပူးတွဲလှုပ်ဆောင်ဖို့သဘောတူထားပြီးသားကိုထပ်လောင်းပြီးအတီးပြုတ်လိုက်တာဖြစ်တယ်လို့ပြောပါတယ
်။အဖွဲ့ချုပ်နဲ့ဒီရှိသေးညင်းတဲ့ဖွဲ့စည်းကဟာကျွန်တော်ရှေ့ဆက်ပြီးတော့လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီမိုကရေစီကျွန်တော်တို့ပြောင်းစုနိုင်ငံတော်ထူထောင်မှနဲ့ပတ်သက်ပြီးတော့အဲ့ဒါကိုအောင်မြင်စွာပေါ့နော်ကျွန်တော်တို့ထူထောင်ရမယ်ဆိုတဲ့သဘောထားပေါ်မှာမူတည်ပြီးတော့သဘောတူညီချက်ရယူပြီးသားရှိပြီးသားပါအဲ့ဒါကိုအခုလာမယ့်2015ခုနှစ်ရွက်ကဝယ်မှာဆက်လက်ပြီးတော့ကဆောင်ရွက်သွားမယ်ဆိုတဲ့သဘောတူညီချက်ထားလောင်းပြီးအတည်ပြုပြီးတော့ချုပ်ဆိုတဲ့သဘောထားကိုကျွန်တော်တို့ကဒါလက်မှတ်ချထိုးပြီးတော့အတည်ပြုခြင်းဖြစ်ပါတယ
်88မျိုးဆက်ငင်းငင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုကြည်မီကသဘောတူညီချက်အချက်၄ချက်ကိုအခုလိုပြောပြပါတယ်
ပထမတော့ကျွန်တော်တို့ဒီပြီးခဲ့တဲ့မေလ29ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်ရှိတယ်။အဲဒီကြေညာချက်တွေကိုကျွန်တော်ဆက်ပြီးအကောင့်တွေပေါ်သွားမယ်။အဲဒီအကောင့်တွေပေါ်သွားဖို့တော့ကျွန်တော်တို့ကဒီလုပ်ငန်းစဉ်ကျွန်တော်တို့၄ခုပါလာတာပေါ့။၄ခုမှာကျွန်တော်တို့ကပထမမှာကျွန်တော်တို့ဒီမဲဇင်းကိစ္စတွေပါမယ်။မဲဇင်းစီစီတက်ကိစ္စတွေမှာကျွန်တော်တို့တာဝန်ပူးပေါင်းဆောင်မယ်။နောက်ပြီးတော့ဒီမဲမတမာမှုတွေပေါ့။ဒါဒုတိယချက်ကတော့အဲဒါကျွန်တော်တို့ကမဲနဲ့ပတ်သက်တဲ့ကိစ္စတွေပေါ့။နောက်ဒီတတိယချက်ကတော့ဒီဒီမိုကရေစီဖက်ဒရယ်ပြောင်းစုပေါ်ထွန်းရေးပေါ့။အဲဒီတော့ကျွန်တော်2015ရွေးကောက်ပွဲအရေးကြီးတယ်။အဲဒီ2015ရွေးကောက်ပွဲမှာလည်းကျွန်တော်တို့အရင်ချမှတ်ထားတဲ့အတိုင်းပဲအဲ့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့88မျိုးဆက်တည်းရဲ့နောက်ကျွန်တော်တိုင်းသားတွေအားလုံးပူးပေါင်းပြီးတော့ဒီ95ရွေးကောက်ပွဲကိုအဲ့ဒါဒီမိုကရေစီဖွဲ့ပြည်ထောင်စုပေါ်ထွန်းရေးအတွက်အဓိကစူးစမ်းဆောင်ရွက်ရမယ့်ကိစ္စတွေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားမယ်။အဲ့တော့ဒီကျွန်တော်တို့ဒီနောက်ဆုံးချက်မှာတော့ဒီရွေးကောက်ပွဲကာလနော်လာမယ့်ရွေးကောက်ပွဲကာလနဲ့အနာဂတ်ကာလတွေမှာတော့နော်အနာဂတ်ကာလတွေဒီကိုကျွန်တော်တို့တိုင်းပြည်ကိုတည်ငြိမ်အေးအေးချမ်းနဲ့ပြည်ဝင်ပြောင်းလဲနိုင်ဖို့အတွက်ကိုဟာလာပြည်သူတွေနဲ့ကျွန်တော်တို့လက်တွဲပြီးဆောင်ရွက်သွားမယ်။နော်အပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်တို့ကဟာလာညင်သာချောမွေ့ချောချောမွေ့မှုကျွန်တော်ပြောင်းလဲခြင်းနဲ့အဲ့ဒါကိုလည်းကျွန်တော်တို့လက်တွဲပြီးဆောင်ရွက်သွားမယ်ဆိုတဲ့အတိပဲပါ
။ဒီနေ့ထုတ်ပြန်မှုဟာ88နဲ့ NLD အဖွဲ့ပူးပေါင်းမှုရှိတာကိုပြသတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးညံဝင်းကပြောပါရယ်
။ကျွန်တော်တို့ပြည်သူလူထုကြားမှာဒီ88နဲ့ပတ်သက်ပြီးတော့ NLD နဲ့သဘောထားတွေကွဲကွန်ပြီးပါ냐ရိတ်ချပြုတ်ကြတာလည်းများတယ်ဗျ။ဟိုအဒီခါမှာတကယ်တမ်းကျတော့88နဲ့ NLD ကဘယ်တော့မှဒီလိုမဖြစ်ခဲ့ဘူး။ဘယ်တော့မှဒီလိုကွဲပြဲတာလည်းမရှိဘူး။ဟိုနောက်ဆုံးအချိန်ထိကိုဒီတိုင်းရှိနေတယ်ဆိုတော့ကျွန်တော်ပြည်သူလူထုကိုသိစေချင်လို့ဒါလေးထုတ်တော့ကျွန်တော်တို့၄၃၆တုံးအောင်လို့သူတို့နဲ့ကျွန်တော်တို့နဲ့ join နေကျွန်တော်တို့ဝင်ကြမှာနော်ဝင်အားလုံးတပြည်လုံးတော့မဟုတ်ဘူးပေါ့ဝင်နိုင်တဲ့ဟာဝင်ကြမှာ၄၃၆တုံးအောင်လည်းဒီလိုပဲဝင်ခဲ့ပါတယ်နော
်လာမယ့်ရွေးကောက်ပွဲမှာမဲမတမာမှုတွေဖော်ထုတ်ရေးနဲ့ရွေးကောက်ပွဲအပြီးနောက်ပိုင်းမှာလည်းနှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ